ကရင်ပြည်နယ်ကောက်ကရိတ်မြောက်ရီအာရှလမ်းမကြီးမှာဇန်နဝါရီလ16ရက်နေ့နေ့လယ်ကယင်တစည်းတိမ်ပေါက်ခဲ့ပြီးနေ့လယ်3နာရီဝန်းကျင်လောက်မှာတော့6ဘိန်းကားတစ်စီးဟာအရှိန်မထိန်နိုင်ပဲတိမ်ပေါက်ခဲ့တာကြောင့်အနီးနားကကားငါးစီးကိုဇက်တိုက်ဝင်တိုက်မှုဖြစ်ခဲ့ပါတယ်ဒီဖြစ်ရကြောင့်ကောက်ကရိတ်နဲ့မြောက်ရီတင်ငန်းညီနောင်ကလူမှုကယ်ဆယ်ရေးအဖွဲ့တွေတွားရောက်ကယ်ဆယ်မှုတွေလုပ်ခဲ့ရတယ်လို့ဆိုပါတယ်ကောက်ကရိတ်မြို့အခြေဆိုင်ပလဲပြူလူမှုကယ်ဆယ်ရေးအဖွဲ့ကအတွင်းရေးမှုဦးမြတ်ထိုက်ဆွေကတော့တနေ့လုံးမှာအာရှလမ်းမှာကား9စီးတိုက်မှုဖြစ်ခဲ့ကြောင်းအခုလိုပြောပြပါဗျာ
။ဒီပေါ်နေရာကကျွန်တော်လက်ရှိကိုအချက်မဖြစ်တဲ့ကြ။ဟိုလက်ရှိကိုအချက်မှာကျွန်တော်တို့ဒီအသိရှိတာပေါ့နော်။အော်မြောက်ရည်နဲ့ဆင်းလာတဲ့တတိအစုံတင်လာတဲ့6ပြည်ကကျွန်တော်တို့ဒီပထမဦးဆုံးအန်ဇာတုံးရင်ကိုသူအန်ဇာတုံးရင်ရဲ့ဘက်ကားနောက်ပိုင်းကိုသူတိုက်ခဲ့ကြ။တိုက်ပြီးအဲ့ဒီကားကိုသူတိုက်ပြီးတော့သူဖတ်ပြီးတော့အရှိန်နဲ့ထက်ဆင်းလာတယ်။ထက်ဆင်းလာနောက်ထပ်အဲ့ဒီ guide တရားဝန်ကျင်တော့မှာတော့6ပွင့်တူကိုထပ်ချိတယ်ဗျ6ပွင့်မျက်နှာကိုအဲ့ဒါလေပေဘက်ချန်မျက်နှာကိုထပ်ချိတယ်ဗျဒီ nesting ကိုအခုမရောက်ခင်ကမှာဘူဘောင်းရင်ကိုတိုက်ချလိုက်တယ်ဗျဘူဘောင်းရင်တိုက်လို့ဘူဘောင်းကလည်းတိလေ7နာရီတုန်းကဟိုလမ်းမျိုးတိမ်ပေါက်တာလေဒီမှန်လုံးရင်ငယ်ပေါ့ဟိုအကြီးဆုံးပေါ့မှန်လုံးရင်ငယ်အောက်တယ်ဘူဘောင်းကဝင်သွားတယ်ဗျဝင်ပြီးတော့အဲ့ဒီကအဲ့ဒီဒါဘူဘောင်းကိုတိုက်လို့သူထပ်ဆင်းတော့အတိတ်ဂျုံမလာလေဒီအိုင်မှန်လုံးရင်ငယ်လက်ရှိဒီလမ်းအဲ့ဒီကားနစီကိုဆက်တိုက်တော့တော့လဲသွားတယ်ဗျ။တမောသူအဲ့ဒီမလုံးတိုက်ပြီးမှကျွန်တော်လက်ရှိပေါ်တော့ပြိတာပေါ့။ဘယ်လိုမပြောဘူး။အလုံးပေါင်းပြပါပါတော့ကားအလုံး6စီဖြစ်တယ်ဗျ။မနက်ကတိုက်တဲ့အစီအပိုင်း9စီကအလုံးတိုက်ပြီးတော့ပါ
။ကားတိတ်မှမှုကြောင့်ထိခိုက်ဒဏ်ရာရသူတွေကိုတော့ကော့ကရိတ်မြို့စေယုံကြီးကိုပို့ပြီးတော့ကုသပေးခဲ့ရတယ်လို့ဆိုပါတယ်
။လူကတော့ပို့ပေါက်ရင်ကလူနာပေါ့နော်။ပို့ပေါက်ရင်ကလည်းကျွန်တော်တို့ဒီပြည်သူမျိုးစီတင်လာတဲ့ကားဗျာ။အဲ့ဒီမိုးဝီလေးတင်လာကားပေါ်မှာရှိတဲ့လူကနေရောက်တော့ဒါတိကျတဲ့နေရာလေးရထားတော့ဗျ။နောက်တစ်ယောက်ကဘေးကထွက်လာတယ်ဒီကားလေးကလည်းတော့ကျွန်တော်မသိတော့ဘူး။အားလုံးသိမှုကိုကျွန်တော်ကိုယ်ကိုစီဝီပို့ထားတော့
ဗျ။မြောက်ရီကော့ဂရိတ်အာရှလမ်းမှာယင်းတွေကအချိန်ပြင်းစွာမောင်းနေတာကြောင့်ရောဘရိတ်ပေါက်တာကြောင့်မတော်တဆတိမ်မမှုတွေမကြာခဏဖြစ်ခဲ့ပြီးပြီးခဲ့တဲ့နှစ်ထဲမှာတော့ခီးသည်တွေအစုလိုက်အပြုံလိုက်တည်ဆုံးတာတွေဒဏ်ရာရတာတွေလည်းဖြစ်ခဲ့ပါတယ်ရှင်။